မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါနေ့စဉ်ကူးစက်သူရေအတွက်သတင်းတစ်ဖက်အတွင်းပထမဆုံးအကြိမ်ချင်းတစ်ထောင်အောက်ကျော်သွားပြီနဲ့စစ်ဆေးမှုလည်းအနည်းငယ်ကျော်သွားပြီးသေဆုံးမှုကတော့40ခန့်ရှိခဲ့ပါတယ်။ဒီသတင်းပတ်ရခိုင်ရက်တွေအတွင်းစစ်ဆေးမှုပေါင်း1000ကျော်နေ့စဉ်ရှိခဲ့ရကနေမနေ့ကတော့ဒီစစ်ဆေးမှု1000အောက်ရောက်ခဲ့ရကနေအခုလိုတွေ့ရှိခဲ့တာဖြစ်ပေမဲ့ဒီအပိုင်းအတွင်းပိုးတွေနှုန်းက100ရာခိုင်နှုန်းအောက်ကိုပြန်ချလာနေပါတယ်။မနေ့ဗိုလ်ရုံးနေ့ညက7နာရီချိန်ကျမ်းပိုင်နယ်အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရလွန်ခဲ့တဲ့24နှစ်အတွင်းတက်ခွဲနမူနာပေါင်း9656ခုကိုစစ်ဆေးခဲ့ပြီးပိုးကူးဆက်သူ888ဦးထပ်တိုးကာနောက်ထပ်သေဆုံးသူ39ဦးရှိခဲ့ပါတယ်။ဒါကြောင့်စုစုပေါင်းကိုရိုနာဗိုင်းရပ်စ်ကူးဆက်သူပေါင်း31325ဦးရှိလာပြီးသေဆုံးသူပေါင်းကလည်း932ယောက်ဖြင့်900ကျော်ဆင့်ကိုတက်လာနေပါတယ်။ဒါပေမဲ့ပြန်ကောင်းလာသူတွေလည်းပိုများလာကမနေ့က2069ယောက်ဆေးရုံကဆင်းခွင့်ရတာကြောင့်စုစုပေါင်းပြန်ကောင်းလာသူ13866ဦးဖြင့်စုစုပေါင်းပိုးတွေ့သူရဲ့3ပုံ2ပုံကျော်လာနေပါပြီ။မနေ့ညနေပိုင်းထုတ်ပြန်ကြရလဲတနေ့ကပိုးတွေ့သူပေါင်း1123ဦးထဲမှာထုံးစံအတိုင်းရန်ကုန်က935ဦးနဲ့ကူးစက်သူအများဆုံးဆက်ရှိခဲ့ကမန္တလေးက60နဲ့သာဒုတိယနဲ့ပဲခူးက58ဦးဖြစ်နေတာတတိယအများဆုံးဖြစ်ခဲ့ပါတယ်ခင်ဗျ